ကျေးဇူးတော်ရှင်ဆရာတော်ရှင်ပြည့်မြတ်ကြီးဖေ။ယနေ့ညသာသနာတော်နှစ်2569ကောဇာတက္ကရာ1385ခုနှစ်ပထမဝါဆိုလဇန်း10ရက်2023ခုနှစ်ဇွန်လ28ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောဥတာထေဒေါ်ဆန်းဆန်းယူတရာဝုကျောင်းမြတ်မိသားစုမန္တလေးမြို့ဥဝင်းဦးဒေါ်အေးမြင့်ဆွေအင်ချင်းမြေပဲစီတန်မိသားစုမြင့်ကြံမြို့ဝင်လုံသူဖခင်ဦးအောင်မြင့်အာရည်စု၍မိခင်ဒေါက်ခင်စန်းလွင်ဤ62နှစ်ပြည့်ဝင်းနေအလူတမီဒေါက်တာခိုင်စင်ဝါတာမောင်မျိုးမြတ်သူတမီဒေါက်တာဤတင်သာအောင်ဒေါက်တာဤတစင်အောင်မိသားစုဥရွှေအောင်ဒေါ်အေးအေးမွန်တာမောင်ဟိန်ခန့်အောင်မောင်ဖုံးမြတ်အောင်မောင်ထရွှေသွေးအောင် USA ကာဝက်ရှော့နဲ့အေးမီတာစေကန်တာချီလေးမျိုးမှဥရွှေအောင်ဤ38နှစ်ပြည့်ဝင်းနေအလူအဖာတော်အောင်ရင်အားယေစု၏ဥဇော်ဝင်ဒေါ်တန်းရွှေမိသားစုဖခင်ကြီးဦးအောင်ရွှေကွယ်လွန်သူမိခင်ကြီးဒေါ်ခင်ဝင်ဦးလေးဦးတင်ဖေတို့အားအမှုထား၍ဒေါ်ဟွာရွှေဥဇော်စော်မောင်အထက်ခပြန်တီပေါ့နိုင်ကျေးရွာနေပြီးတော့ကွယ်လွန်သူမိဘဘိုးဘွားများအားယေစု၏ဒေါ်အမန်တာမောင်စော်လွင်အောင်တမီမတ်မီစုအောင်မြေမောင်ထင်းနှင်းအောင်မိသားစုဖခင်ကြီးဦးအိုင်အမ်ဘရူဝါမိခင်ကြီးဒေါ်ရီနူးအမကြီးမပိနာပန်နီအမညီမမမန်းကလာတို့ဝါယေစုရေမဘေဘီမမဒူနီကိုပါဘူးဆရာဦးမြဦးမြင့်ညွတ်အောင်မနိုင်မာထွေမောင်နှမတစုနမ်တူမျိုးဦးစိန်ဝင်ဒေါက်ခင်နှင်းစီမိသားစုနှစ်ဖက်မိဘများအမှုထားရေအိုဝနဇောမတ်တင်နေငိမိသားစုမစ္စတာစီဗီယန်မနန်းမီမီထွန်မိသားစုမိခင်ကြီးဒေါ်မြရွှေအားအမှုထား၍မခိုင်တစင်မိသားစုနဖမိဘများအမှုထား၍ကိုထွန်းမင်းမအေးစုခိုင်ကွယ်လွန်သွားသောရန်လုံအားယေစုရေကိုအောင်မိုးမဆွေဆွေလီမိသားစုတို့မှစုပေါင်းဆင်ရင်ကျင့်ပါပြီလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်း၍တေတော်ရှင်ပမောက္ခကျုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖျားပြီတော်ခြေတော်သောဥခ၍ယိုသေးစွာရှောက်ထားအပ်ပါသည်ဗျာ
အဒနာတော်နှစ်2569နှစ်ကောဇာတက္ကရာ1385ခုနှစ်ပထမဝါဆိုလဇန်10ရက်2023ခုနှစ်ဇွန်လ28ရက်အင်္ဂါနေ့၌အွန်လိုင်းမှဟောကြားအပ်သောမြတ်ဗုဒ္ဓဤပါဝခီအကြောင်းတရားဒေသနာတော်မြတ်စွာဘုရားရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ထူးခြားတဲ့မသားပွဲတွေတရားတော်နဲ့ပတ်သက်ပြီးတော့မသားစရာတွေကိုမတန်တင်ထားတာဒီကနေ့ကကြာမှရှိတယ်ပေါ့အဲ့ဒီမှာသင်္ကိတိတုတ်မှာမတန်တင်ထားတာလေးတခုပြောရမယ်ဆင်မြတ်စွာဘုရားဟာရဟန်းငါရချမ်းရံပြီးတော့မလတိုင်းနဲ့မှခီးကြွားတယ်အဲ့တော့မလတိုင်းဆိုတာဝိစီတိုင်းပြီးလို့ရှိရင်မလတိုင်းကိုရောက်တယ်မြတ်စွာဘုရားရဲ့ခီးစဉ်နဲ့မှခဏခဏတွေ့ရတယ်ပေါ့နော်ဒါကနောက်ဆုံးခရီးတော့မဟုတ်ဘူးရှေ့ပိုင်းကြွားတဲ့ခရီးတွေတည်းမှာပါတယ်ရှေ့ပိုင်းဆိုမှလို့တော်တော်နောက်ကြတဲ့ခရီးပေါ့နော်တော်တော်နောက်ကြပြီနောက်ကြတယ်ဆိုတာမြတ်စွာဘုရားသက်တော်ဟာ80နိဗ္ဗာန်အရွယ်မှာကြွားတဲ့ခရီးလို့ဖြစ်ရအဲ့ဒီသင်္ကိတိတုတ်မှာမြတ်စွာဘုရားမလတိုင်းမှာယဟန်ငါရနဲ့ခရီးကြွားတယ်တဲ့ခရီးကြွားတဲ့အခါမှာအလတိုင်းမှာပါဝါဆိုတဲ့မြို့လေးတစ်မြို့ရှိအဲ့ဒီပါဝါမြို့မှာတိုင်းမဲ့သူနိုင်လိုက်တာကလေးကတိုင်းစစ်ပွဲမှာလူနှစ်သိန်းလောက်ထိခိုက်တယ်တသိန်းညော့သိသွားတယ်အဲ့ဒါနဲ့သူနောက်စစ်မလိုက်တော့ဘူးဆိုပြီးအတော့ကရအဲ့နောက်စစ်မလိုက်တော့အဲ့တော့သူနဲ့အလဲကနေ့အိန္ဒိယလောက်မကျေဘူးလို့ပြောကနေ့နိုင်ငံကြီးတွေပိုးချဲလာတယ်မြတ်မပြည့်ပြောမယ်ဆိုလို့ရှိရင် ဒီကြီးရဲ့မြန်မာနိုင်ငံတော့အဲ့တော့ဒါတော့သိကြပါလိမ့်မယ်သပိုင်းသွားတွေပထမမြန်မာနိုင်ငံတော့ဒုတိယမြန်မာနိုင်ငံတော့တတိယမြန်မာနိုင်ငံတော့စရုဒ္ဓမြန်မာနိုင်ငံတော့ဆိုခနေရှိတဲ့မြန်မာနိုင်ငံကစရုဒ္ဓမြန်မာနိုင်ငံတော့တော့မကျေဘူးเนาะမကျေဘူးနေမြေဒေသတွေဆုံးရှုံးနေတာတွေရှိတယ်ဥပမာပဲဆိုတော့စရုဒ္ဓမြန်မာနိုင်ငံတို့က မနီပူရာတို့အာတန်တို့အဲ့ဒါတွေကမြန်မာပြည်ထဲမှာပါတယ်ပေါ့တချို့အားတွေအခုမြန်မာပြည်ပြည်ပဲရောက်သွားပြီအဲ့လိုလေးတွေတော့ရှိတယ်เนาะဒါသမိုင်းကြောင်းနဲ့ကြည့်လိုက်လို့ရှင့်အဲ့တော့မြတ်စွာဘုရားကတက်တော်80လောက်80ကျော်80နီနီအရွယ်လောက်ပါဖရာအမြဲတမ်းခရီးသွားတယ် တတော်ကြီးတဲ့ခီးသွားတာဘာလို့ခီးသွားတာတော့ဆိုဖရာပွင့်လာတာကလောကသားတွေရဲ့အကျိုးအတွက်ပွင့်တာအဲ့တော့မြတ်စွာဘုရားစီလာရောက်ဖူးမြော်ခြင်းမရှိတဲ့ဖူးမြော်နိုင်ခြင်းမရှိတဲ့တဲ့ရွယ်ကြီးတဲ့ပုဂ္ဂိုလ်တွေကလေးသူငယ်တွေကအစပေါ့ဒေသအသီးသီးမှာရှိတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားဖူးခွင့်တရားနာခွင့်ရအောင်မြတ်စွာဘုရား ခီးထွက်တာလေအဲ့လိုခီးထွက်လို့ရှိရင်အဲ့တော့ဒီကနေ့အခုထွက်လာတဲ့ခီးကတော့မြတ်စွာဘုရားဘယ်အနေထွက်လာတဲ့ဆိုတာတော့မပါဘူးမန္တလာတိုင်ထဲမှာခီးသွားရင်ပါဝါမြို့ကိုရောက်လာတယ်အဲ့ဒီကစတာတာနော် ပါဝမြို့ရောက်လာတယ်ရှောက်လာတဲ့အခါကျတော့ပဋိင်္ဂဆေယဆုံဒရဲ့အဲ့ဦးရင်ထဲမှာနေတယ်နောက်ဆုံးခီးမှလည်းပဲအဲ့တိုင်းပဲလေဆုံဒရဲ့ဆွမ်းကိုစားပြီးတော့ဝန်လျှော်တာလေနောက်ဆုံးခီးရအဲ့ဒါတတ်တော်ရှစ်စဲဒါအဲ့ဒီခီးမဟုတ်ဘူးအဲ့ဒီဆောတဲ့ခီးအဲ့တော့မြတ်စွာဘုရားဘေကတာရာဖြစ်နိုင်တော့ဆိုတော့ ဖျားသွားတဲ့လမ်းကြောင်းကြီးကရှိတယ်။ကာတိကောသလရုတက္ကရုကလာလို့ရှိရင်ကပိလောကနေပြီးတော့ကာတိကောသလဖျက်အဲ့ဒီကနေပြီးတော့မလဖျက်မလတိုင်းကိုကြော်တဲ့အခါကျတော့ဝေသလိဝိစီတိုင်ဖျက်အဲ့ဒီကနေရာဇကျူအဲ့ကြမှာပဲသွားနာပဲဖျက်။နော်ရာဇကျူနဲ့တာဝတိချာမှာသွားတာများတယ်အဲ့ခီးစဉ်အ ဒါမှန်ကြည့်လို့သိရအောင်လို့ပြောတာနော်ရာဇကျူနဲ့တာဝတိချာမှာသွားလို့ရှိတယ်ဖေဟာအခုပဲလာတဲ့စရာတော့မထင်ရှားဘူးတာဝတိကပဲလာသလားရာဇကျူကပဲလာရလားတခုတော့ကြွလာတာပဲအဲဒီကြွလာပြီးတော့မန္တတိုင်းကိုရောက်ပြီးတော့မန္တတိုင်းမှာပရိစ္ဆေယဆုံးနာရဲ့အမ္ဘာဝနာဆိုတဲ့တဲ့ဦးရင်နဲ့ရောက်လာတယ် နောက်ဆုံးခရီးတော့ငါတော့နောက်ဆုံးခရီးကြတော့မြတ်စွာဘုရားပဲအလာရတော့ဆိုဝေသလီအလာအဲ့ဒါနောက်ဆုံးခရီးအဲ့ဒါကြတော့ခရီးစဉ်လေးတွေပြထားရှိတယ်တတော်ရှစ်ဆယ်ကဆုံးလားဆိုပြီတော့မယ်ဆိုတဲ့အချိန်တတော်ရှစ်ဆယ်တဲ့အရောက်တတော်ရှစ်ဆယ်ပြည့်တဲ့နေ့မှာပြိဋိဘတ်ဆရာမဆိုတော့ဝေသလီမှာဝါဆိုပြီးတော့အဲ့ဒီကနေ့ထွက်လာတာဝေလူဝကမဆနေရာ ဝေသလီကနေထွက်လာပြီးတော့ဖဲကိုကြွတော့ဆိုပန္ဓကာမဆိုတဲ့ပန္ဓရွာကိုကြွတယ်အဲ့ဒီပန္ဓရွာပါတရားဟောပြီးပဲကြွတော့ဆိုဟဋ္ဌရွာကိုကြွတယ်ဟဋ္ဌရွာနေပဲကြွတော့ဆိုအမ္ဘကာမဆိုတဲ့တဲ့ပင်ရွာကိုကြွတယ်အဲ့ဒီအမ္ဘကာမနေပဲကြွတော့ဆိုစံဘုကာမဆိုတဲ့တပည့်ရွာကိုကြွတယ်ဒါဖះသွားတဲ့ခီးစင်ပဲအဲ့ဒီမှာ စုံစုံလင်းလင်းပြတာတော့မဟာရိနိဗ္ဗာန်မှာပြထားတယ်เนาะနောက်ဆုံးခီးမှာအဲ့ဒီခီးစင်တယ်အခုလည်းပဲဝေသလီကလာတယ်ဆိုဒီလမ်းကြောင်းမဖြစ်မယ်เนาะဒီလမ်းကြောင်းပဲလာမယ်နာဝုတိဘက်ကလာတယ်ဆိုရင်တော့ဒီလမ်းကြောင်းမဟုတ်ဘူးရာဇဂျူကလာရင်ဒီလမ်းကြောင်းပဲလမ်းကြောင်းကအသွားပြန်လို့သွားနေတာဖះအဆုံးဆံလို့သွားနေတာ အဲ့တော့သံဘူးခမဆိုတဲ့ရွာနေပြီးတော့ဘောဂနဂရကိုရောက်တယ်။ဘောဂနဂရကိုဖြတ်သန်းပြီးတဲ့အခါအခုပြောတဲ့ပါဝါရောက်တာ။ပါဝါနေဆက်ကြွားရင်ဘယ်တော့ကုသနိုင်အောင်ရောက်တာ။ဒါဘုရားခီးစဉ်နော်။နောက်ဆုံးခီးစဉ်။အခုချိန်ကတော့ဖေကိုကြွားတယ်ဆိုတာမထင်ရှားဘူး။မန္တတိုင်းနဲ့မှခီးသွားရင်ပါဝါကိုရောက်လာတယ်။ဘယ်ချိန်လောက်တုန်းဆိုတာအဲ့ဒီချိန်မှာရှင်သာရိပုတ္တရာကတက်တော်ထရာရှိနေသေးတယ်ရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားကတနှစ်တည်းပဲပြိဋိဘာသနာတနှစ်တည်းဆိုတာရှင်သာရိပုတ္တရာကတဆောင်မုံလာပြီနေပါပြိဋိဘာသနဲ့မြတ်စွာဘုရားကလာမဲ့ကဆုံလာပြီကျမပြိဋိဘာသနာတော့နှစ်ကတူတူပဲလို့ပြောတဆောင်မုံတော့ပြသူတို့တဲ့တခုအဲ့ဒီတို့ဆက်သွားမယ်ဟာနှစ်တော့ကွဲပါပေါ့လေနော်လလကအဲ့ဒါတော့ရှိတယ်တသောမုံနှစ်တော့ပြသူတပူတွေတပေါင်းဒါအဲ့ဒီနှစ်နဲ့တွေ့လို့ရှင်အဲ့ဒီဘက်ကလေးလာတကူးကဆုံနောက်နှစ်လခုနှစ်လလောက်กว่าနော်အဲ့ဒါကတက်တော့ရှိစအခုကအဲ့ဒီခီးမဟုတ်ဘူးရှင်သာရိပုတ္တရာပါလာတယ်အခုကပါလာသည့်အတွက်ကြောင့်တက်တော့ရှိစခီးမဟုတ်ဘူးသို့သောဘာဖြစ်လဲလို့ဆိုလို့ရှင်အဲ့ဒီအချိန်မှာချင်းဖရာလို့ခေါ်တဲ့နိကန္ဒနာတ္တဗုဒ္ဓကအဲ့ဒီဘာဝမြို့မှာသူကွယ်လွန်သွားတယ်နော်ချင်းဖရာကဘာဝမြို့မှာကွယ်လွန်သွားတယ်ခဏထီအောင်ချင်းဖရာရဲ့တပည့်တော်ကလည်းရှိတယ်ချင်းဖုန်ကြီးဆိုတာရှိတယ်နော်ချင်းဆိုတဲ့အဓိပ္ပာယ်ကစိနစိနဆရာအောင်နိုင်သူလို့သူတို့ကိုသူတို့နာမည်ပေးထားတာအဲ့ဒါကိုအိန္ဒိယအတန်နဲ့ထွက်တဲ့အခါဂျိနာနော်အဲ့ဒီအတန်လေးကိုမှတ်ထားမယ်ဆိုလို့ရှိရင်စစစစညအဲ့ဒီတဲ့ပဲစစစစအဲ့ဒီလေးလုံးအတန်ကွဲတယ်လို့မှတ်ထားပမာကစလုံးစလေးစကွဲစပြည့်စွဲနော်စစစစလို့ဖတ်တယ်အင်းရတာနဲ့ကြတော့ကြချာကြကြလို့ဖတ်တယ်။နော်ကြချာကြကြစလုံးကြတော့ကြဒါဘုသစ္စာကိုစကြလို့ဖတ်တယ်။နော်စလေးကြတော့ချတဲ့ကချာမိကိစ္ဆာမိကိုကချာမိအဲ့လိုဖတ်တယ်။နောက်ပြီးတော့စိနာကြတော့ချိနာလို့ဖတ်တယ်။ဒါမို့အိန္ဒိယနိုင်ငံမေရီမှာစာကွဲနဲ့ဆိုရင်စံကြီးခန္တီဆိုကြောက်လိုက်ကြတယ်စံကြီးဆိုတာတင့်စရာပဲတင့်စရာကိုဖတ်လိုက်တဲ့အခါစံကြီးလို့ဖြစ်သွားတာသူတို့ကအတန်အတွက်ပြောင်းတာပေါ့နော်စံကြီးရစံကြီးရကိုစံကြီးလို့ဖတ်တယ်ဒါသူတို့နိုင်ငံဖတ်တဲ့နည်းပေါ့နော်စာကွဲကိုခြေနဲ့ဖတ်တာအဲ့တော့ရှိတာပဲနော်အခုဟိုရင်းနေကြည့်ပါလားစာကွဲကိုချားနေဖတ်တာရှိတယ်လို့နော်ဆန်ဟူစေးလို့ရေးထားပြီးတော့လူတွေဖတ်တာဆန်ဟူစေးခြေနဲ့ရေးတာအဲ့ပဲစေးလို့ဖတ်တာအခြေမဟုတ်ဘူးသူကြတော့နော်အဲ့ဒါကြတော့ပါတယ်လို့ဆိုဆန်ဖရန်စစ္စကိုရိုအမေရိကမှာဆန်ဟိုဇေရိုအဲ့ဒါတွေကစပိန်နာမည်တွေစပိန်စကားလုံးတွေအဲ့ဒီအားတွေအဲ့ဒီဘက်ကစပိန်စကားပြောတဲ့မက္ဆီကိုနဲ့နေတယ်ဒါတော့ဘုသူတ္တပြောပြတာပါအတန်တွေကအဲ့ဒါတွေကွက်ပြားမှုရှိတယ်လို့နော်ဒါကြတော့ဆလို့ဖတ်တယ်အဲ့ဒီငါးလုံးဝင်မှတ်ထားဒါကိုဆစာလုံးကိုကြစာလိန်ကိုချအစင်တိုင်းပဲစာခွဲကြတော့ခါကဲချစာမြင့်ဆိုကြတော့ခါကြီးချအဲ့လိုဆိုလို့လေနော်အဲ့ဒါလို့ဖတ်တာအဲ့တော့ချင်းဖရာချင်းဖရာနဲ့ခေါ်တာချိနာကိုခေါ်တာသူတို့ကချိနာချင်းကိုင်းလို့ပြောတဲ့အခါကျတော့ချိနာရဲ့တပည့်တွေကျတော့ဂျိုင်းနာလို့အိန္ဒိယကသုံးတယ်နော်ချိနာရဲ့တပည့်ကိုဂျိုင်းနာလို့သုံးတယ်အဲ့ဒါကြောင့်မို့လို့ China ကနေပြီးတော့ခု China Jane လို့ဒီလိုအသက်ထွက်လာတာအဲ့တော့ချင်းဖုန်ကြီးဆိုတာအဲ့ဒါပြောတာနော်သူတို့ကိုသူတို့အောင်းနိုင်သူစီနာဆိုတဲ့အတိတ်ပဲနဲ့ပြောတာဘုရားဝတ္တရိပမာရိယလည်းပြောကြတာပဲအရဟံဘဂဝါစီနောဆိုတာအဲ့ဒီစီနောပဲစီနောရတာတို့ဘသူတို့ဒီစီနောချီနောပဲနော်သူတို့ကလည်းအဲ့ဒီအတိတ်ပဲယူထားတာအဲ့ဒီအတိတ်ပဲပဲအဲ့တော့မြတ်စွာဘုရားဒီပါဝါကိုကြွားတဲ့ခကြီးဟာအခုကြွားတဲ့ခကြီးဟာတတော်85နှစ်ကျော်တဲ့အချိန်မှာကြွားတာလို့ပြောလို့ရတယ်။80မတိုင်ခင်စောစောကြွားတယ်လို့လည်းပြောလို့ရတယ်။ဘာလို့လို့ဆိုရင်နောက်ပိုင်းမှာစာထဲမှာပါလာတယ်။မြတ်စွာဘုရားပါဝါရောက်တဲ့အချိန်မှာတဲ့မကြခင်ကမှမကြခင်လာနိခဲ့လို့လည်းဖြစ်ချင်းဖြစ်မယ်ပေါ့။မကြခင်ကမှနိဂန္ဓနာတဗုဒ္ဓဟာပါဝါမြို့မှာကွယ်လွန်သွားပြီ။နောက်အဲ့ဒီဖြစ်ပျက်ကလေးပါတယ်။အဲ့ဒါနောက်ပိုင်းလာလိမ့်မယ်နော်။အဲ့တော့ဟုတ်ပြီမြတ်စွာဘုရားဘာဝမြို့မန္နတိုင်းရဲ့ဘာဝမြို့ရောက်လာတယ်အဲ့ဒီဘာဝမှာမြတ်စွာဘုရားကိုကိုးကွယ်တဲ့စုံဒါဆိုတဲ့ပဋိစ္စပရိစ္ဆေအရှိတယ်နော်စုံဒါဆိုတဲ့ပရိစ္ဆေအရတဲ့ဥယျာဉ်ထဲမှာတည်သုံးတယ်အဲ့ဒီစုံဒါဗုဒ္ဓဘာသာဘုရားကြောင်းဆောက်ပေးထားတာအဲ့တော့ဘုရားကြောက်တဲ့အချိန်မှာမန္လာဆိုတဲ့ဘယင်းနေအလူမျိုးအုပ်စုတစ်ခုပေါ့နော်မန္လာဆိုတာဟိုသူတို့ကခဏရလာလို့ခေါ်တယ်ခရုဟိုတင်းပေါ့တယောက်တည်းအုပ်ချုပ်တာမဟုတ်ဘူးအိုဒီကာကီစစ်စတမ်လို့ခေါ်တယ်အိုဒီကာကီဆိုတာဟိုတူတဲ့ဘယင်းစနစ်နဲ့အုပ်ချုပ်တာမဟုတ်ဘူးအဖွဲ့နဲ့အုပ်ချုပ်တာမန္လာလူမျိုးတွေကအဖွဲ့ဖွဲ့ပြီးတော့အုပ်ချုပ်တာခုခေတ်ပါနဲ့တူတော့ဆိုလို့ရှိရင်တော့ပါဠိမန်ဒီပုတ်ပါဠိမန်နဲ့အစုနဲ့သွားထူတယ်ပေါ့နော်သူတို့မန္လာလူမျိုးတွေကအုပ်ချုပ်တာသူတို့မန္လာမျိုးနွယ်စုတွေကလူမျိုးနွယ်စုတစ်ခုကအုပ်ချုပ်တာသူတို့အုပ်စိုးတဲ့လူမျိုးဝေသလိမှာလည်းပဲလိပ်စွေတွေကအုပ်စိုးတာနော်အဲ့လိုအုပ်စုတာအုပ်စုလိုက်အဲ့ဒါကိုစာပေထဲမှာခဏရာလို့ခေါ်တယ်အစုလိုက်ပြင်ပြကြတာတယောက်တည်းမဟုတ်ဘူးတန်ကိဝင်နေရဲ့တက်ကတိုင်းကလည်းပဲထုတ်တူပဲအစုလိုက်ဒါကြောင့်မို့သုတ်တော်ရဏမင်းကြီးကဣကရိပယင်မဟုတ်ဘူးဩဣကရိပယင်မဟုတ်ဘူးကောသလတို့ဖိပိတာရာတို့ကဣကရိတိသူတို့ကဣကရိတိကပိလဝုကိုအုပ်စိုးတာကသုတ်တော်ရဏဘယင်းကြီးကအုပ်စိုးတယ်အဲ့ဒီအချိန်မှာဒါပေမဲ့အလှဲ့ကြမင်းပြရတယ်သူတို့ကအခုမန္လတိုင်းကလည်းပဲအလှဲ့ကြပဲဝိစီတိုင်းကလည်းပဲအလှဲ့ကြမင်းပြကြတာသူတို့မှဘာရှိတုံးဆိုရင်တိုင်းမင်းဆွေးနွေးတဲ့ဂတိခေဆိုလို့ရှင်လွတ်တော်တို့အစည်းအဝေးခမ်းမကြီးတွေတို့ဆောက်တယ်သူတို့ကအဲ့ဒါကိုပါဠိပါတန်ထာကရလို့ခေါ်တယ်သူတို့ခေကခေါ်တယ်။အခုအိန္ဒိယမှာလည်းပဲအခေါ်တစ်ခုရှိတယ်။ပဉ္စယယလို့ခေါ်သလားမသိဘူးအဲ့ဒီခေါ်ရှိတယ်။သမဏနေတဲ့နေရာကျတော့ဘုဝံတို့အဲ့လိုခေါ်တယ်ထင်တယ်။သိချာတော့သူတို့ပါဠိနာမည်တွေပဲအဲ့ဒီဟာ။အဲ့ဒါတို့သူတို့ခေါ်ဝါရီယခဏိတိ PCP ပါတီဆိုတာသတင်းစာတွေဖိုင်တော့သိမှာပေါ့နော်။ PCPအိန္ဒိယမှာအုပ်စိုးတဲ့ BJP ဘုန်းကြီးတို့တော့ပါဠိနဲ့နှိစက်တဲ့အခါကျတော့အဲ့နာမည်တွေကိုစိတ်ဝင်စားတယ်။ဖီဆိုတာဘာရောပါရဒိယချေဆိုတာချနာတာပါရဒိယချနာတာပါဠိကအင်္ဂလိပ်စကားနော်သူတို့သုံးထားတာကိုပြောပြတာနော်အင်္ဂလိပ်နဲ့အိန္ဒိယစကားနဲ့တွေ့သုံးထားတာတချို့ကမတုံးရဘူးလို့လို့ပါလို့ပြောလို့ဒီမှာလည်းပဲဓမ္မသာအရသာသနာစင်တာဆိုတာစင်တာဆိုတာအင်္ဂလိပ်စကားပဲ။ဒါပဲတွေ့သုံးတာ။နော်။တချို့ကအဲ့ဒါသုံးတာပဲအပြစ်လို့ထင်နေတယ်ပမာတွေက။ညနေအုံနောက်ကလေးကြုံနေတယ်။ သူမြန်နိုင်ငံနေပါဗာရတိယဆိုတာဗာရတိယဆိုတာသူတို့နိုင်ငံဗာရလို့ခေါ်တယ်ဗာရတနိုင်ငံတော်ပေါ့ဗာရတိယချက်နာတာဆိုတာစနာတာလူအပေါင်းလူဒုလို့ဆိုလို့တယ်ပမာစကားနဲ့ကြတော့လူဒုသို့မဟုတ်ပြီးပေါ့ပြည်သူပြည်သူလို့တွေပဲရတယ်စနာတာဆိုတာပြည်သူသို့မဟုတ်လူဒုခဏခေတ်တော့ပြည်သူလို့သုံးတယ်ပါရတိယချက်နာတာပါတိဆိုတာပါရတိယပါရဒနိုင်ငံပြည်သူပါတိလို့ဆိုလို့တယ်အဲ့ဒီအသားတွေပေးကြည့်ဖို့ဟုတ်လားမဟုတ်လားနော်ပေးပြီးမှအတီးပြုတ်ပေါ့ဖြီးချီပီလို့ခေါ်တယ်သူတို့ကဒီဟိုနေတော့ကလည်းပဲအဲ့ဒီနာမည်တွေတုံးနေသူတို့ကပါတဲ့သူတို့တုံးနေသူတို့ကဖြီးချီပီစာတစ်ခုရှိသေးတယ်အဲ့ဒီကတီဟိုတော့ကဟာချီပီပီတဲ့သူတို့ကြတော့အဲ့ဒါတော့တပုံတိဟုတ်တဘုံကချီပီပီဆိုတဲ့တိဟုတ်တဘုံပမာပြေမှာရှစ်လေးလုံးခါတော့အရေးခင်းဖြစ်နေတယ်လို့တိဟုတ်မှလည်းဘုန်းကြီးတော့အဲ့ဒီအချိန်ရောက်သွားတော့ဆိုပြဿနာတွေအခြေချက်ဖြစ်တယ်အဲ့ဒါချီပီပီပါတီချီပီပီဆိုတာချီဖူပီချီရဲ့ဖူရဲ့ပီရဲ့ချီဖူပီအဲ့ဒီစကားလုံးကလည်းဘာအဓိပ္ပာယ်တော့ဆိုခြေကချက်နတာပဲတူတူပဲသူတို့ပါလိပြည်သူဝိမု ക്തി ဆိုတာလွတ်မြောက်ရေးပြည်သူလွတ်မြောက်ရေးအဲ့နာမည်နော်ပြည်သူလွတ်မြောက်ရေးပါတိယပါတိပဲခြေပီပီအဲ့ဒီခြေပီပီပါတိကအဲ့ဒီမှာဟိုတနေ့ကလုံးကိုညမြင်နေပြောက်လုပ်ထားတာနေကြတော့မရှိဘူးပဲနေမှမသိဘူးရှူချီပေါ့လေခဏခေါ်တဲ့အနာဂရောင်လောက်ပြီးတော့ညကြတော့သူတို့ထွက်လာတယ်ထွက်လာပြီးဟိုဝင်တိုက်ဒီဝင်တိုက်တိုက်တာအဲ့ချီပြီးပြီးပြတ်တယ်အဲ့တော့သူတို့စီမှာလဲထီအသုံးနေသုံးတာကိုပြောပြတာနော်အဲ့တော့ဒီချိန်နာဆိုတာ ਨੇ ပတ်သက်ပြီးတော့ပြောတဲ့စကားပေါ့နော်အခုမန္လဆိုတာပမာပြေမပမာလူမျိုးတွေကဖွဲ့ပေးထားတာဖန်တူလစစ်သူချီတည်ကြလိမ့်မယ်เนาะငပရင်ကဖန်တူလစစ်သူချီဖန်တူလ origin ကအဲ့ဒီပါဝါကမလာတိုင်းကသူကလူနာမဲကဖန်တူလအဲ့ဒါကလာနာမဲပမာနာမဲမှမနေကြနဲ့ဖန်တူလစကလာနာမဲပဲအဲ့ဒါကိုဖွဲ့တဆိတ်အနေနဲ့ဖန်တူလလို့နာမဲပေးတာတကယ်ဖန်တူလကဟာရီမန္လာတိုင်းမှာရှိတယ်မန္လာမင်းသားဖန်တူလာသူ့ကြောင့်လေးကိုတည်းတည်းပြောပြမယ်ဖန်တူလာရဲ့ကောသလရဲ့ဝိစီနိုင်ငံကမဟာလိရဲ့เนาะမဟာလိရဲ့ဖန်တူလာရဲ့ကောသလကပတိနတိရဲ့သူတို့ကကျောင်းသားတွေတက္ကသိုလ်ကျောင်းတစ်ကျောင်းနဲ့သွားတင်ကြတာတဆိတ်ပဲတိသူတို့ပညာတိပတိတငယ်ချင်းသုံးယောက်တက္ကသိုလ်ကဘယ်မှာရှိတာတုံးဆိုပါကစ္စတန်နိုင်ငံထဲမှာရှိတယ်အဲ့တော့တက္ကသီလတက္စီလာဆိုရမြို့အဲ့ဒီမှာသွားပြီးပညာသင်ကြတာသူကဒီကဘယင်းနေရသူတို့သာသမီတွေကအဲ့ဒီလွတ်လိုက်တာလွတ်လိုက်တော့ဟိုမှာဆုံညတာဟိုမှာဆုံညတာကောသလတိုင်းကပတိနတိမန္လာတိုင်းကပန္နုလဝေဒာလီကမဟာလိအဲ့သုံးယောက်ကကောသလတိုင်ကပတိတတိယမန္လာတိုင်ကဖန်တူလာယနောက်ဝိစီတိုင်ကမဟာလိယတငယ်သိန်း၃ယောက်တကယ်တော့မှဆုံရပြီးတော့အထရတ မဟာသိပ္ပလို့ခေါ်တယ်အဲ့ဒီခေတ်က38ရက်တော့အတ္တပညာတွေကိုသင်ကြကျောင်းပြီးတဲ့အခါကျတော့ကိုယ်နိုင်ငံကိုပြန်လာကြတယ်ပတိနေရီကလည်းပဲသူ့ရဲ့သင်လာတဲ့ပညာတွေကိုဆွေတော်မျိုးတော်တွေကြားထဲမှာသူကအစွမ်းပြရတယ်သူတော့ဗာပြတယ်ဆိုတာမသိဘူးမဟာလိကလည်းပဲထုတ်တူပဲဝေဒာလိပြည်မှာသူရဲ့တတ်ပညာကိုပြတယ်ဖန္ဒူလမနမင်းသားဖန္ဒူလလည်းပဲတတ်ပညာပြတယ်သူကဗာပညာပြတော့ဆိုတော့ဝါအစီပေါင်း60တစီတစီမှာဝါလုံးပေါင်း60ဝါလုံးပေါင်း60ကိုတစီဝါလုံး60ကိုတစီအဲ့ဒီလိုအစီပေါင်း60အဲ့ဒါကိုသူကဓာတ်တိုင်းပေါ့ဓာတ်နဲ့ခုတ်ပြအဲ့ဒီဝါစီ60ကိုတိနဲ့နေအောင်အဲ့ဒီဝါစီတွေကိုဓာတ်နဲ့ခုတ်တဲ့ဓာတ်ပညာကိုသူပြတာအဲ့တော့သူတို့ဆွေတွေမျိုးတွေထဲမှာချက်လက်စီဖြစ်တဲ့လူတွေလည်းရှိတယ်သူကပညာထူးချွန်ပြီးတော့အဲ့ဒီတက်တက်တယ်ဆိုတော့တိတ်တဆိတ်အဲ့ဒီဝါစီတွေထဲမှာတန်ကြောင်းတွေထည့်ထားကြတစီတစီထဲမှာတန်ကြောင်းတွေထည့်သွားတယ်အစီး60ဆိုတန်ကြောင်းတွေ60လောက်ပါပထမတစီတော့ကတော့ခုံပြီးတော့ဖြတ်ပြလိုက်တယ်တိကနဲ့ပြတ်သွားတယ်ဒုတိယအစီးကိုလည်းပဲအဲ့လိုပဲခုံပြီးတော့ဖြတ်လိုက်တယ်ပြတ်သွားတာပဲသူဒါပထမထက်တယ်တမ်းပါရဲဆိုမသိအောင်နောက်ဆုံးအစီးရောက်တဲ့အခါမှာနောက်ဆုံးစီတော့သူကလည်းပေါ်တာလည်းဖြစ်မှာပေါ့တော့နောက်ဆုံးအစီးဆိုတော့အားလျှော့လိုက်တာလည်းဖြစ်မှာနောက်ဆုံးအစီးခုတ်တဲ့အခါမှာတန်နဲ့ဓာတ်နဲ့ညိပ်ပြီးတော့အတန်နဲ့တန်ထွက်သွားတယ်ဝါသမဟုတ်ပဲနဲ့အဲ့ဒီအတန်ထွက်သွားတယ်တန်တန်ညင်းထီတဲ့အတန်တစ်ခုထက်တယ်ပြတ်တော့ပြတ်သွားတယ်အဲ့တော့ကြည့်လိုက်တဲ့အခါကျတော့ဝါစီတိုင်းမှာတန်ကြောင်းတွေပါနေတာတွေ့ရတယ်အဲ့ဒါကို तू ကထာပြစ်ချပြီးတော့ငါတို့ငါရဲ့ဆွေတွေမျိုးတွေတည်းကငါကိုငါပေါ်မှာမကောင်းကြဘူးပေါ့နော်အကေကြီးကြီးတယ်မှာတန်ပါတယ်လို့ငါကိုသတင်းပေးရဲ့အသက်မမီအောင်ခုတ်ပြမယ်ပေါ့ तू ကအဲ့တော့ငါပေါ်မှာမလို့လာကြဘူးအဲ့တော့အကုန်လုံးတက်ပြီးတော့ငါဧကရိပယင်လောက်မှလို့သူအချိန်နာချိန်တော့မှသူ့မိဖေးတွေကသူ့ကိုဖြောင်းပြပြောဆိုပြီးတော့ငါသားမလောက်ကောင်းဘူးဒါကအစင်လားမရှိဘူးဆိုတဲ့အကြောင်းသူ့ကိုဖြောင်းပြတဲ့အခါမှာအဲ့ဒါဆိုရင်ဒီတိုင်းကမှမနေတော့ဘူးဆိုပြီးတော့သူ့တိုင်ငယ်ချင်းကောသလရှိတဲ့စီထွက်သွားတယ်အဲ့ကောသလဘင်းကသူ့စစ်သူကြီးခံတာအဲ့ဒါဘန္နုလစစ်သူလို့ခေါ်သူဇလန်ကအရှိကြီးပဲအဲ့တော့လောက်ဖက်ရတာအဲ့တော့မလတိုင်ကဗန္ဓုလဆိုတဲ့စစ်သူကြီးရဲ့စွန့်ရင်တတိယအမတမကြီးမာတယ်အဲ့ဒါကိုခုံပြူတဲ့အနေနဲ့ဗမာပြည်ကဗန္ဓုလစစ်သူကြီးဆိုတော့ဖွဲ့တဆိတ်အနေနဲ့ပေးတာလူနာမဲ့မဟုတ်ဘူးဆိုတော့သိအောင်လို့ပြောပြတာတော့ကြဗန္ဓုလဆိုဗမာပြည်ကမှတ်နေဦးမယ်တော့ကြပမာပြေကလူကပွဲ့အစစ်ကအဲ့ဒီမန္လတိုင်းမှာရှိတယ်အဲ့ဒီမန္လတိုင်းမှာမြတ်စွာဘုရားရောက်သွားတော့မန္လတိုင်းကလူတွေကဖះရောက်သွားတဲ့အချိန်မှာသူတို့မြို့တော်ပါဝါမှာအစီဝေးခမဆောင်ကြီးအသစ်ဆောက်လို့အဲ့ဒါကြီးပြီးတဲ့အချိန်ရောက်သွားတာဖះရောက်သွားတဲ့အချိန်ကျတော့ဖះရောက်လာတယ်ဆိုဝမ်းမြောက်ဝမ်းသာဖြစ်ကြတယ်အဲ့ဒီလွတ်တော်ကြီးရဲ့နာမည်ကသူတို့ပေးထားတဲ့နာမည်ကဥပဒကလို့နာမည်ပေးထားတယ်။အဲ့ဒီဥပဒကဆိုတဲ့ဒီလွတ်တော်ကြီးအစီဝေးခမကြီးကိုဖះကြွလာတဲ့ဆိုတော့ဝန္တာအာရဗုဒ္ဓဘာသာတွေရှိတော့မြတ်စွာဘုရားကိုတညအဲ့မှာပင့်မယ်ဆိုတော့တညချိန်ပေးဖို့မင်္ဂလာယူတဲ့အနေနဲ့ဖះနဲ့တန်ခါတွေကိုအဲ့ဒီပင့်တယ်ပြန်ပြီးတော့အဲ့ဒီမှာအခင်းတွေပါလေအကုန်လုံးခင်းစီပီးတွေပါလေထွန်းအဲ့ဒီခေတ်ကတော့ ဖနှက်စည်းတာမဟုတ်အဆောက်ဦးတဲ့ဝင်ခြေစေးရတယ်ခြေစေးလက်စေးရအခုလည်းတချို့ဘာသာခြေစေးတယ်နော်ခြေစေးတဲ့အကျင့်ကဘာမှပြရလူတွေတော့မရှိတော့ဘူးမရှိဘူးအဲ့ဒီကလူတွေကထုံးစံလို့ဖြစ်နေအဲ့ဒီအဆောက်ဦးတဲ့ဝင်ခြေစေးရမယ်မြတ်စွာဘုရားလည်းခြေစေးတာဒါကြောင့်မို့ခြေစေးရီဟိုအကြီးကြီးတဲထားတဲ့တက္ကရာခြေစေးလို့ရအောင်အဲ့ဒီဆောက်ဦးတဲ့ဝင်တော့မယ်ဆိုလို့ရှိရင်ခြေစေးကြတယ်ဆေးပြီးတော့တန့်စင်နဲ့ခြေတော့တဲ့အဲ့ထက်ဝင်မြတ်စွာဘုရားဘုလို့ထိုင်နေဆိုတာကိုဖော်ပြထားတယ်မြတ်စွာဘုရားကအလဲဘဟုတဲ့တဲ့မှာထိုင်နေတဲ့နော်အလဲဘဟုတဲ့တဲ့မှာထိုင်နေအလဲပေါ့မှာဟိုအလဲတိုင်းကြီးတစ်ခုရှိတယ်ပေါ့ကိုယ်နိုင်ကြီးခေါ်မှာပေါ့အဲ့ဒီအလဲတိုင်ကြီးကိုမိကြောပေးပြီးတော့မြတ်စွာဘုရားအရှိဘက်ကိုမျက်နှာလှဲ့ပြီးတော့ထိုင်နေအရှိဘက်နိုင်ရန်ကိုကြောပေးပြီးတော့ပါဝါကလူတူကမြတ်စွာဘုရားဘက်ကိုမျက်နှာမူပြီးတော့ထိုင်နေကျန်တဲ့ယဟန်တွေကနောက်မျက်နှာကနေပြီးတော့မြတ်စွာဘုရားရဲ့နောက်ကြောဘက်ကိုမျက်နှာမူပြီးထိုင်ကြတယ်ဆိုတော့ဘုရားကိုဝိုင်းထိုင်ကြတယ်ဆိုတဲ့အဓိပ္ပာယ်ရတယ်ဖျားရဲ့ရှိတဲ့တဲ့ပါကလူတူပြိတ္တနောက်ကျော်ကယဟန်တာယဟန်ဒီနော်ယဟန်ငါယအဲ့လိုဝိုင်းထားတာဝိုင်းပြီးတော့ထိုင်နေတဲ့ပုံစံဖျားကအလဲဘဟုတဲ့တဲ့မှာထိုင်နေအဲ့လိုထိုင်ပြီးတော့မြတ်စွာဘုရားညတော်တော်နဲ့တော်တကောင်လောက်ရောက်တော်ဝါဆယ်နှစ်ကျော်လောက်ထိပေါ့လေမြတ်စွာဘုရားတရားဟောတာညဥယံကုန်သွားသည့်ထိအောင်တရားဟောတယ်ပါတရားဟောတယ်ဆိုတာဒီမှာတော့ဖော်မပြဘူးလူတူပိဋ္ဌကုတရားဟောတယ်ဆိုမြတ်စွာဘုရားဟောနေကြတရားလို့ပြောရမယ်ဆိုရင်ဌာနကထာဌာနကုသိုလ်နဲ့ပတ်သက်တဲ့တရားတွေဟောတယ်ပြီးရင်သီလကထာသီလနဲ့ပတ်သက်တဲ့ကုသိုလ်တရားတွေဟောတယ်နောက်ပြီးရင်ဌာနသီလရှိရင်လူပြည့်နတ်ပြည့်ဆိုတာရောက်တယ်နတ်ပြည့်ရဲ့အကြောင်းကိုဟောတယ်ဒါအကျိုးဖော်ပြတဲ့အနေနဲ့ဟောတာဟောဒီဒါနသီလလုပ်လို့ရှိရင်တိလူချမ်းသာတဲ့ပုံလေးဆိုတာရှိတယ်အဲဒီကိုရောက်နိုင်တယ်အဲ့ဒါကိုတက်ကကထာလို့ခေါ်တယ်လူဆိုတာလေချမ်းသာတဲ့ဆိုမှလှုပ်ချင်တာလေဒီတိုင်းပဲလှုပ်ချင်မှာဆင်းရဲဒုက္ခဘူးမှမကြိုက်ဘူးချမ်းသာတာကြိုက်တယ်အဲ့တော့တက်ကကထာဆိုတာဟောပြီးတော့ဒီထဲမှာပျော်မွေ့နေမှာဆိုလို့သစ္စာဗျာကာမနာအာရိနဝကထာအဲ့နတ်ပြည့်ဆိုတာပြောစရာကောင်းတာတော့ဟုတ်တယ်ဒါပေမဲ့ကာမဂုဏ်အာယုဆိုတာကွာအိမ်မက်တွေပါခဏလေးပဲပြီးဆုံးသွားမှာပါလူတွေတွေ့တာသွားမဆုံးတော့အဲ့ဒီအချိန်မှာပြန်ဖြတ်ချရတဲ့သဘောပေါ့နော်ဒါနကုသိုလ်လုပ်သီလစောင့်တည်းအဲ့ဒါဆိုရင်ဟောရတို့ချမ်းသာတဲ့ပုံမောရောက်နိုင်တယ်ဒါပေမဲ့အဲ့ဒီချမ်းသာတဲ့ဆိုတာလည်းသာဝရမဟုတ်ပါဘူးနော်သာဝရမဟုတ်ပါဘူးအပြစ်နာစာတွေအမြဲတမ်းရပါတယ်ကာမဂုဏ်ဆိုတာငှားထားတဲ့ပစ္စည်းနဲ့တူတယ်ခဏနေပြန်ပေးရမယ်အိမ်မက်နဲ့တူတယ်နိုးတာနဲ့ပျောက်သွားပြီမရှိတော့ဘူးတော့အဲ့ဒီကာမဂုဏ်အာယုန်ရဲ့အပြစ်တွေကိုမြတ်စွာဘုရားကစတုထာအနေနဲ့ဟောတယ်အဲ့ဒီနောက်ကျတော့ထီကာမဂုဏ်နဲ့အာယုန်ကိုလွတ်လိုက်မယ်ဆိုလို့ရှိရင်မင်းတို့အထီးတဲ့ချမ်းသာတဲ့ချမ်းသာစွာရှိတယ်ဆိုပြီးတော့နိခမေအာနိတ္တကထာဆန်ချမ်းသာတို့နိဗ္ဗာန်ချမ်းသာတို့အကြောင်းတွေကိုမြတ်စွာဘုရားဟောတာအဲ့တော့ပါဆွေးလုပ်တာပေါ့နော်လူဆိုတာလေကောင်းတဲ့ဆုမလုပ်ချင်တာလေအဲ့ဒီကာမဂုဏ်အာယုန်ချမ်းသာတွေပိုကောင်းတာဒီချမ်းသာပိုကောင်းတယ်အဲ့တော့လူတွေကစိတ်ဝင်စားတာပေါ့နော်ကောင်းတာတွေလုပ်ပြီးအကောင်းဆုံးချမ်းသာဆိုတာနိဗ္ဗာန်ပဲဆိုတာနောက်ဆုံးမှသစ္စာလေးပါကိုဟောတယ်ဒုက္ခမကောင်းတာတွေဟောလိုက်တယ်အဲ့ဒီမကောင်းတဲ့ဒုက္ခကိုဖြစ်စေတတ်တဲ့တဏှာအကြောင်းကိုဟောတယ်ပြီးတဲ့အခါကျတော့အဲ့ဒီဒုက္ခတွေမရှိတဲ့និရောဓကိုဟောတယ်အဲ့ဒီនិရောဓရောက်အောင်မဲ့လမ်းကြောင်းကိုဟောပြတယ်ဆိုပြည့်စုံတယ်မြတ်စွာဘုရားအဲ့ဒီသစ္စာလေးပါကိုဟောလိုက်ပြီးဆိုရင်လူတွေဟာတရားဥတ္တရမြတ်ရတရားဥတ္တရမြတ်ရတယ်ဆိုတာပါတော့ဆိုရင်ရှင်နေမှရှိတဲ့လောဘဒေါသတွေကိုဖယ်ရှားနိုင်သွားတာအဲ့ဒါကိုပြောတာ Adinya ne, jenis macam ni lebari, todari, mawari, erari itu syocan ne. Nasi malu apa pesat ni? Eri senyap, yang sabda pusing bira, no? Eri pusing bira, tanya lu, eri dia ni nyau ya boleh, kono hobi dia kajar, ke? Cini dera kono hobi, ibianya ro, dulu ibian lo lagi. Pecahin laut dong so, senai laut poli, nyau yang kongsong ne cahiman tiap ya sabja, senai sedenai laut dulu piano light do, ihan ni aro, tiang le na ni de, karang le nyasu in de ejara mau hutia thai nyara, kule ya sabja tiang na ni do, ihan ni a, temari ne na rapsi di do jo, jo au na aru, kana aru, nyau na aru mesiu dulu ma, no. Tawari suang ane mu, pelau thaya thaya thay nai nai dulu. Sekarangnya ini lah. Ero, ya sabja kat dia beli ngan di sembiro, sendari bau drau biar. Ke, mana min, mana tu biuri, dah tu bidari. Pian tuare kama, tangari kat duduk duduk pelau unye ini jare, thay ini jare. Eri mamiya sabja sendari putra objore, sendari putra re, sehanda ngari ha, ichen zai mesi jadi u, soni diri bo, karena di sini ada mahu soni diri, raja mu, tru dia sabir holai ba, ngaro kanya untuk abi kenal lelai ome, ada jora fia, peti me, akila edi, kanya untuk abi. Ari kabelu nyawa na dong sro, dah kena goye tu bawa beri caca china. Ro, dani cium ya thara ro, cium ni balu dokrasi ya cintare dani si lepo, ara yang kanya. Ari kanya no nyawa bi sanai ume le me sobiro, ya sabjaga, terdahun dek gue ma, ya sabja le le yang musure, orang u pintare, ari mandu abiro. สัพยาตรินทร์ต้องเคลนี่เลยใช่ไหมฉันได้รู้ว่าเราหอเรียกว่าสิ่งที่เวทีนี้เดียร์เราหอรู้ไม่เอาเราเยี่ยมมาเสียหอรู้ยังเอริมาฉันได้รู้ว่าเราตัวจ้าท่าเรื่องคุชีเรื่องบ่าวมิวมาพิบิตรเรื่องอันเด็กกว่าบารอนส์นักกูว่านั่นดามาเนี่ยละเชิงพยายามมหาวิระ Nikah nada dapat dasar cewek aga, nalanda, nalanda asrap emasih dong sur, di raja cumi nama sih lah tuh. Eri nalanda mana ni? Ubali sur, tetapi dia cewek aku kuguer. Macam ni ngah, ubali ya pura pada piang dua re kama, eri cewek aga, nalanda mana ni ro? Bawa ubiang tuar, cama ini tiga itu ar, elu tuar biro, bawa yau dek kama macamai me, piano no mu tuar ebo cimpia, eli cimpia piano no mu de nau bai ma di, macamai ngap piano no mu de nau ma be biasa piya eli yau tuar, sesat ara elu sesat, elo Nikah-nada-nada-buda, cingkong-song, song-dware kajar, bapsi-dong-song, tu-dwega, na-chang-kwe-dware, no-osu-naku-kwe-dware, osu-naku, aku-lewe nikah-nada-gaima, osu-naku-shire, ayo-dong-a-kwe-ra-lep-shan-ay-ne-bo, osu-naku-ga-baro-swe, wole-sale-wode-kai-ne, wopshi-wode-kai-ne-so, naku-kwe-dware, Kulis lekai inga, tisha beralu korai dulu tane, tisha sura, ayamnya nawe, tita, tita, amra, amra sura, awu, ayamnya nadi binen dulu ye, awu sura, dulu ma bapa, abu wadaram siuru biore, mibuira impa buire, no, erika inga, tisha beralu korai, dulu tane no. Di sambra sekarang, ထိတာအံပရာအယမျက်နာဆိုတဲ့အဝတ်ကိုဝတ်ထားတာနောက်တစ်ခါရင်ကဆွေတံပရာလို့ခေါ်တယ်ဆွေတဆိုတာသေတာအဖြူအံပရာကအဝတ်ဖြူဝတ်တဲ့ခိုင်ကတခိုင်အဲ့လိုခုခေတ်မှာကိုနှစ်ခိုင်ရှိတယ်သူတို့မှာအဝတ်မို့တဲ့ခိုင်ရဲ့အဝတ်ဖြူဝတ်တဲ့ခိုင်ရဲ့အဲ့ဒီနှစ်ခိုင်ရှိသွားတယ်အဲ့ဒီနှစ်ခိုင်ကွဲသွားတဲ့အခါမှာနောက်အုပ်စု꿰ပြီဆိုရက်တကမြပြီဗောများကြပြီချင်းချင်းဆဲကြဆိုးကြစကနာထိုးကြနဲ့မင်းမသိပါဘူးမင်းမတတ်ပါဘူးငါမတတ်တာဆိုတဲ့ဟာမျိုးတွေပြောလာကြတယ်ဗောလေမင်းပြောတာမှားတယ်ငါပြောတာမှန်တယ်နဲ့ဆိုပြီးတော့အချင်းမြရံဖြစ်ကြတယ်ရံဖြစ်တဲ့အခါမှာအကြီးကျယ်ရံဖြစ်သွားတော့စစ်စပ်ပေးလို့ကိုမရလောင်အဲ့ဒီရံပွဲကြီးတယ်ချီးလာတယ်ပို့ပို့ပြီးတော့အုပ်စုနှစ်ခုကတိုက်ခိုက်မှုတွေထီအောင်ဖြစ်လာတယ်နော်အဲ့ဒါလို့ဖြစ်လာတာဟာသူတို့ပျက်စီးဖို့အကြောင်းပဲဖြစ်လာတယ်တဲ့နိဂန္ဓာတွေကိုကိုးကွယ်တဲ့တခါရကမတွေကလည်းစိတ်ပြက်ကြတယ်ဟုတ်တာပေါ့သူတို့ဘုန်းကြီးတွေမတည့်ဘူးဆိုတော့စိတ်ပြက်တာပေါ့လူတွေကလည်းစိတ်ပြက်ပြီးတော့စိတ်ကုန်ကြတယ်အဲ့လိုအခြေအနေဖြစ်နေတာပါပါပဲမှာဏိကနာကအညစ်တစ်ခုတော့ကွဲသွားတယ်ကွဲအဲ့ဒီအခြေအနေလေးမှာရှင်သာရိပုတ္တရာတို့ခုမြတ်စွာဘုရားတို့ရောက်သွားတာရောက်သွားတော့ရှင်သာရိပုတ္တရာကိုမြတ်စွာဘုရားတရားဟောဖို့ဆိုပြီးပြောတဲ့အခါမှာမိတ်တဲ့အခါမှာရှင်သာရိပုတ္တရာကတရားပွဲအစမှာပါပြောတော့ဆိုငါရှင်တို့တဲ့ဏိကနာတတ္တပုတ္တရာဟာဘာမှမမကြခင်ကနေကွယ်လွန်သွားပြီတဲ့အဲ့ဒီကစားထားသူကနော်မကြခင်ကွယ်လွန်သွားတယ်တဲ့သူကွယ်လွန်သွားတာနဲ့တပြိုင်နဲ့နိဂန္ဓကိုင်းကြီးကနှစ်ပိုင်းကွယ်သွားတယ်တဲ့နှစ်ပိုင်းကွယ်သွားပြီသူတို့ဟာအုပ်စုတွေကွယ်ပြီးတော့တယောက်နဲ့တယောက်ညှင်းခုန်လုပ်ပြီးတော့အာကိုရမဲ့ပြီးတော့ဖြစ်နေကြတယ်အဲ့လိုဖြစ်တာကသူဟောတဲ့တရားကမမှန်လို့ဖြစ်ရတာပါတဲ့ရှင်သာရိပုတ္တရာကနော်သူဟောတဲ့တရားကအမှန်မဟုတ်ဘူးတဲ့အမှန်တရားနဲ့ဝေးနေတယ်တာကြောင့်မို့လို့အမှန်မဟုတ်ဘူးငြိမ်အေးမှုကိုမပေးနိုင်ဘူးထွက်ပေါက်ကိုမပေးနိုင်ဘူးဒါကြောင့်မို့မှန်မှန်ကန်ကန်ဟောတဲ့တရားမဟုတ်ဘူးကိုယ်ပိုင်ညာနဲ့သိတဲ့တရားမဟုတ်ဘူးအစင်လာဟောတဲ့တရားများသောအားဖြင့်တရားဟောတဲ့ဆိုအစင်လာတွေဟောကြတာလေခေါ်တော့မြတ်စွာဘုရားကြတော့အဲ့လိုအစင်လာဟောတာမဟုတ်ဘူးကိုယ်တိုင်သိတဲ့တရားဟောတာကိုယ်တိုင်သိတဲ့ကိုယ်တိုင်ကျင့်သုံးပြီးသိတဲ့တရားကိုဟောတာဒါကြောင့်မို့သူတို့ကြတော့အစင်လာတရားတွေဟောလာတယ်အဲ့ဒီအစင်လာတရားတွေကငြိမ်အေးမှုကိုမစွမ်းဆောင်နိုင်ဘူးဟောထားတဲ့အတိုင်းလည်းပဲညင်ညွတ်မှုစီလုံးမှုကိုမဖြစ်စေနိုင်ဘူးတဲ့ဒါကြောင့်မို့ဒီလိုဖြစ်တာဆိုပြီးတော့ရှင်သာရိပုတ္တရာကတတိပေးတဲ့အနေနဲ့ငါရှင်တို့ငါတို့မြတ်စွာဘုရားဟောတဲ့ဓမ္မကတော့တကယ်ကိုကြောင်ကျိုးစီရောဟောထားတာဖြစ်တယ်တကယ်ဟောရင်တကယ်ဟောတဲ့အတိုင်းအဲ့ဒီတရားတိုင်းလိုက်နိုင်ရင်တကယ်အကျိုးဖြစ်ထွန်းတယ်ဉာဏ်ဉာဏ်မှုလည်းပေးနိုင်တယ်ကိုယ်ပိုင်ဉာဏ်နဲ့သိပြီးမှဟောတဲ့တရားဖြစ်တယ်ဒီတရားတွေကတကယ်အစစ်မှန်တရားတွေအစင်လာကိုဟောတာမဟုတ်ဘူးဒါကြောင့်မို့ငါရှင်တို့အားလုံးဒီတရားဓမ္မနဲ့ပတ်သက်လာလို့ရှိရင်တတန်းနဲ့ထွက်ရမယ်မငင်းရဘူးအဲ့ဒါပြောနော်တတန်းနဲ့ထွက်ရမယ်ဘယ်ကိစ္စနဲ့ပဲဖြစ်ဖြစ်တရားဓမ္မနဲ့ပတ်သက်လိုက်တတန်းနဲ့ပဲထွက်ရမယ်အဲ့ဒါကိုသင်္ခါယိတပံအလုံးတတန်းနဲ့ပဲထွက်ရမယ်တမျိုးတွေပဲပြောရမယ်ဥပမာသစ္စာ၄ပါးဆို၄ပါးပဲဒီရီကသစ္စာ၄ပါးပြောဟိုကသစ္စာ၂ပါးပြောဟိုလူကသစ္စာ၅ပါးပြောမရှိဘူးအရေးအတွက်လည်းဒါပဲအကုန်လုံးတညီတည်းပဲပြောရမယ်နော်နဝိဝိရိတပံလုံးဝအငင့်ခုံမလုံးနဲ့လုံးဝအငင့်ခုံမလုံးတဲ့မူတယ်အဲ့ဒါမှမြတ်စွာဘုရားရဲ့မြတ်တော်ကျင့်လို့ခေါ်တယ်မစ္စည်းမပဋိပဒါချင်းစဉ်ကြီးဟာတဲ့ကြာရှိစွာတည်မှဖြစ်တယ်သာသနာတော်ကြာရှိစွာတည်မှလူတွေချမ်းသာမှုလောကသားတွေအောင်မြင်မှုအတွက်လူတွေနတ်တွေအတွက်ဒုက္ခဟိတဒုက္ခလုံးကဖြစ်မယ်လို့ရှင်သာရိပုတ္တရာအဲ့ဒီကနေစာဟောတာသူဟောတာเนาะအဲ့တော့မငင်းမှုတတန်နဲ့ထွက်ဖို့ အချောင်းရတွေကဘာတွေတုံးဆိုလို့ရှိရင်သူအုတ်စုလေးရှင်သာရိပုတ္တပြောသားတာစိတ်ဝင်စားကြကောင်းတယ်တစ်ချက်စုနှစ်ချက်စုသုံးချက်စုလေးချက်စုငါးချက်စုကနေပြီးဆယ်ချက်စုထီအောင်ပြောသားတာအစုလိုက်အစုလိုက်ဒီတရားတွေကိုမမြင်နဲ့ဆိုပြီးတော့ပြောသားတာအဲ့တော့ဒီနေ့တော့တစ်ချက်စုလေးကိုပြောပြအောင်နော်မမြင်ရဘူးဆိုတာဘယ်ဟာနဲ့ပတ်သက်တုံးဆိုမြတ်စွာဘုရားဟောထားတဲ့အမှန်တရားတစ်ခုဆိုတာကိုမြတ်စွာဘုရားဟောထားတာရှိတယ်တဲ့အဲ့ဒီတစ်ခုကပါလေသဗ္ဗေတ္တအာဟာရထိတိကာတဏှီတဲ့ပြောရမယ်သဗ္ဗေတ္တအာဟာရထိတိကာနောက်သဗ္ဗေနောက်ဒုတိယချက်ကသဗ္ဗေတ္တသင်္ခါရထိတိကာတော့ရှေ့ဟာတော့အကြာခဏခဏကြားတယ်ဒါပေမဲ့ဒီထဲမှာနှစ်ခုဟောထားနော်ဒါတစ်ချက်ဆိုတာနှစ်ခုပါတယ်ဗျသဗ္ဗိတ္တာအာဟာရထိတိကာသဗ္ဗိတ္တာသင်္ခါရထိတိကာအဲ့ဒါနဲ့ပတ်သက်ပြီးတော့အပြောဆိုမကွဲလိုက်ရဘူးဒီတိုင်းပဲမှတ်ရမယ်ပေါ့ရှာနေကိုသတိပေးတာနော်ဆိုလိုတဲ့အိဗေကဘာလို့ဆိုသဗ္ဗိတ္တာသရှိတတဝါရိမှန်သမျှဟာအာဟာရချောင်ယက်တည်နိုင်ရတယ်တခုသဗ္ဗိတ္တာသင်္ခါရထိတိကာတတ္တဝါတွေအလုံးဟာသင်္ခါရဆိုတဲ့ပြုပြင်ပေးရတဲ့အကြောင်းတွေကြောင့်ယက်တည်ကွင်ရတာအာဟာရချောင်ယက်တည်နိုင်တယ်ပြုပြင်ပေးနေလို့ယက်တည်နိုင်တယ်ဟုတ်တယ်ပေါ့တညာလုံးထိုင်နိုင်မလားအဲ့ထိုင်နေမှာတော့နော်ပြုပြင်ပေးနေရတယ်ဆိုတော့ပြောင်းလဲပေးနေရတာလေအကုန်လုံးလူရသင်္ခါရဆိုတဲ့နေရာမှာဒီနေရာမှာပြုပြင်ပေးရတာကိုပြောတာတနည်းအားဖြင့်ပြောမယ်ဆိုရင်အာဟာရဆိုတဲ့နေရာမှာစားစားတဲ့အစာလို့ဒီလိုအဓိပ္ပာယ်ယူတာတစ်ခုရှိတယ်နောက်တစ်ခုကတော့အစာမစားတဲ့တတ္တဝါတွေအတွက်ရည်ညွှန်းပြီးတော့အာဟာရဆိုတာအကြောင်းတရားကိုခေါ်တယ်အကျိုးတရားကိုထုတ်လို့လို့အာဟာရဆိုတာအကြောင်းတရားတရဝါဒီလောကမှာဖြစ်တည်နေတာဖြစ်ပွားလာတာရဲ့ယက်တည်နေတာမှာအကြောင်းရှိတယ်အကြောင်းမဲ့ဖြစ်တာမဟုတ်ဘူးလို့ဆိုလိုတယ်နော်အကြောင်းတရားတွေရဲ့ပြုပြင်မှုရှိတယ်အကြောင်းတရားတွေအာဟာရဆိုတာဆွမ်းဆောင်မှုသင်္ခါရဆိုတာပြုပြင်မှုဒီအဓိပ္ပာယ်လေးကိုမှတ်ရနော်နှစ်ခုစလုံးဟာအာဟာရလည်းအကြောင်းတရားပဲသင်္ခါရလည်းအကြောင်းတရားပဲတတဝအာလုံးယက်တည်နေတာဟာနော်ဆန်းဆောင်မှုပေးထားလို့ထိမ့်သိမ့်မှုအကြောင်းတရားကြောင့်ဖြစ်တာတတဝတွေအာလုံးယက်တည်နေတာဟာပြုပြင်ထိမ့်သိမ့်ထားလို့ယက်တည်နိုင်တာတစ်ခုစလုံးဟာအကြောင်းတရားတွေပဲအကြောင်းမဲ့တတဝတွေဟာယက်တည်နေတာမဟုတ်ဘူးဆိုတာကိုဒါတသံနဲ့ထွက်ရမယ်နှစ်သံဖြစ်မလို့ဖြစ်မလို့ဆိုသဗ္ဗေတ္တာရတ္တိကသရဝအာလုံးဟာအကြောင်းကြောင့်ယက်တိတာမဟုတ်ဘူးဆိုရင်သရဝအာလုံးဟာဘုရားသခင်ရဲ့တကူကြောင့်ယက်တိတာလို့အကြောင်းမဲ့ယက်တိတာလို့တော့အဲ့လိုဖြစ်ကုန်နိုင်တယ်လေအကြောင်းတရားကိုလိုက်ပြီးတော့ရှောက်ပြောလို့ရှိရင်မြတ်စွာဘုရားမဟုတ်ဘူးတစ်ခုတည်းပဲအာဟာရလို့ဆိုတဲ့အကြောင်းတရားကြောင့်ယက်တိတာပြုပြင်ထိမ့်သိမ့်မှုဆိုတဲ့အကြောင်းတရားကြောင့်ယက်တိတာအဲ့တော့သတ္တဝါတွေဖြစ်လာဖို့ယက်တိဖို့အတွက်ဘာတွေတုံးဆိုအဝိဇ္ဇာတဏ္ဏကံအာဟာရနော်အမှန်မသိတဲ့အဝိဇ္ဇာရဲ့အမှန်မသိလို့တွေ့တာတဲ့တဏ္ဏရဲ့အမှန်မသိသည့်အတွက်ကြောင့်လှုပ်ချင်အောင်လှုပ်မိတဲ့ကံတရားရဲ့စားတော့တဲ့အစာအာဟာရရဲ့အကြောင်းတရားရဲ့အာဟာရဆိုတာဒီအစာလေးတွေပြောတာမဟုတ်ဘူးအကြောင်းတရားတွေကိုလည်းပြောတယ်လေရှူတာလည်းအကြောင်းတရားပဲအောက်ဆီဂျင်လည်းအကြောင်းတရားပဲနော်အဲ့တော့ ਨੇ ပတ်သက်ပြီးတော့ထက်ကရာမှာတော့ဆွေးနွေးထားတာရှိတယ်ဆွေးနွေးထားတာသဗ္ဗေတ္တအာဟာရထိတိကအစာအာဟာရကိုယူမယ်ဆိုရင်နော်အစာမစားတဲ့တတ္တဝါရှိတယ်ဆိုပါစို့ဖြမဘုံကတတ္တဝါတွေစားမစားပိဋိပက္ခပိဋိပဲရှိတယ်ဒီလိုလူဒီလူပြေကလူတွေလို့စားတယ်လို့နတ်တွေကနတ်သုတ်တာစားတယ်လူပြေကဆန်းကြုံစားတယ်ထမင်းစားတယ်အဲ့တော့တရိษံတွေကမြက်စားတာတို့အသားစားတာတို့သူကလည်းသူရှိကြတယ်အဲ့ကြတော့ဘာပြဿနာဖြစ်တယ် ငရဲကြတော့ဘယ်လိုလုပ်မလို့ငရဲမှာငရဲခံရတဲ့လူကဘယ်သူကထမင်းချက်ကျွေးမှာတော့သူတို့ကထမင်းချက်ချင်းရှိရလားမရှိဘူးငရဲမှာနော်အော်ဟိညီညူနေရတာဆန်ရောက်မဲ့လူလည်းမရှိဘူးဆန်စေးလည်းမရှိဘူးနော်ထမင်းစားဖို့လို့ကြုံမို့လို့ပေါင်းမို့လို့ဝယ်စရာလည်းမရှိဘူးကော်ဖီလည်းမရှိဘူးအဲ့ဒီမှာအဲ့ကြတော့သဗ္ဗတ္တရာထိကဆိုငရဲသားတွေမပါဘူးလို့ပြောမှဆိုလို့မဟုတ်ဘူးငရဲသားတွေကလည်းအာဟာရရှိတယ်ပါအာဟာရတော့ဆိုရင်အာဟာရနဲ့ပြောမှဆိုရင်သူတို့ပါဇက်ထဲရှိတဲ့တတွေးမြို့ချတာအာဟာရပဲလေ။နောက်အဲ့ဒီအစားအစာကိုမယူဘူးဆိုရင်သူတို့ရဲ့အာဟာရကကံတရားလေ။နောက်အကြောင်းတရားလို့ဆိုလို့တယ်ပေါ့အာဟာရဆိုတဲ့စကားလုံးကလူတွေစားတဲ့တရားတွေစားတဲ့အစာဆိုတာကအထိပ္ပယ်တစ်ခုအကြောင်းတရားဆိုတာအထိပ္ပယ်တစ်ခုနှစ်ခု။နောက်အတ္တညတ္တဘုံကပြပါကြီးကရုပ်ခန္ဓာပဲရှိတယ်။သူလည်းပိဋိမမဖြစ်တာမဖြစ်ပေမဲ့လို့သူအသက်ရှင်နေတယ်လေ။အဲ့ဒါကြတော့ခုနကံတရားတည်လျင်အာဟာရပဲသူအတွက်လေ။အကြောင်းတရားတွေကတော့အလုံးစုံရှိကြတယ်ပေါ့။အဲ့တော့တရားမှန်သမျှအကြောင်းကင်းပြီးတော့ရက်တည်တာမရှိဘူးဆိုတဲ့အဓိပ္ပာယ်ကိုဖော်ပြတယ်။နော်။လူတွေကတော့ထမင်းစားခြင်းပြီးဆိုရွတ်လိုက်သေးတာသဗ္ဗေတ္တအာဟာရထိတိကာတဲ့။နော်။အသက်ရှိကိုစားရဲဆိုတဲ့အဓိပ္ပာယ်လေးပြောတော့မှားတော့စားလို့စားတော့ဘာသူ။စားခြင်းလို့စားတာ။ဒါပဲပြောလိုက်သေးတာသဗ္ဗေတ္တအာဟာရထိတိကာမစားလို့မဖြစ်လို့စားရတယ်ဆိုတဲ့ပုံစံမျိုးပြောလို့ရှိကြတယ်ပေါ့နော်။အဲ့တော့သဗ္ဗိတ္တအာဟာရထိတိကတတော်အလုံးဟာအာဟာရကြောင့်ယက်တည်နေတာဆိုတဲ့နေရာမှာနှစ်ခုမှတ်တာလူတွေစားတဲ့အစာအာဟာရတည်လဲအာဟာရနော်ပိတိဆိုတာလဲအာဟာရမြို့ချတဲ့တွေကလဲအာဟာရပဲကံတရားကလဲအာဟာရပဲလို့သူတို့မှတ်တာအကြောင်းတရားတွေကလဲအာဟာရပဲလို့နောက်တနည်းပြောမယ်ဆိုလို့ရှိရင်သရှိသမဲ့နှစ်ခုကြည့်လိုက်သရှိတတဝမှန်သမျှဆိုင်ရာသူအကြောင်းတရားလေးတွေနဲ့သက်ရှိတာသစ်ပင်ကြတော့ရောသစ်ပင်တွေကလည်းကြည့်လေရှည်မလောင်းရင်သေးတယ်လေဟုတ်တော့မလားသစ်ပင်တို့ပန်းမင်တို့ကရှည်မလောင်းရင်သေးတယ်လေပြေဩဇာကုံသွားရင်လည်းသေးတယ်လေခြားကိုက်ရင်လည်းသေးတယ်အဲ့တော့အဲ့ဓာတွေလည်းအာဟာရဆိုတာရှိတာပဲနော်အဲ့တော့အာဟာရဆိုတာအကြောင်းကိုဆုလို့တယ်လို့ဒီလိုမှားရမယ်။အဲ့ဒါကြောင့်နောက်ကသဗ္ဗိတ္တအာဟာရထိတိကသတ္တဝါတွေဟာအာဟာရကြောင့်ယက်တည်နေရတာဖြစ်တယ်။သတ္တဝါတွေဟာပြုပြင်စီရင်ပေးတဲ့အကြောင်းတရားကြောင့်ယက်တည်နေကြတာဖြစ်တယ်ဆိုတာ။ဒီအကြောင်းနှစ်ခုဧကောဓမ္မောတစ်ခုသောတရားဆိုတာနဲ့ပတ်သက်ပြီးတော့လုံးဝမငင်းပါနဲ့တဲ့။ဒါနဲ့ပတ်သက်ပြီးငင်းခုံမလုပ်ပါနဲ့။ဒါလုံးဝမှန်ပါတယ်။အကြောင်းကိနဲ့တရားဝါဆိုမရှိဘူး။တရားဝါရည်ယက်တိမှုဆိုတာအကြောင်းပေါ်မှာယက်တိနေတယ်ဆိုတော့ဒီအချက်နဲ့ပတ်သက်ပြီးတဏှီတဲ့လက်ခံကျင့်သုံးရမယ်။ဒါမှလောကသားတွေအတွက်ဟိတဒုက္ခဖြစ်ပြီးတော့မြတ်စွာဘုရားရဲ့ဆုံးမတွေကြာရှိတီးမှာပါလို့ရှင်သာရိပုတ္တရာကဒီတစ်ချက်စုနဲ့နှစ်ခုခေါ်လိုက်တဲ့တစ်ခုနော်။နောက်တစ်ခါနှစ်ချက်စုနဲ့ကြတော့တော်တော်များများဟောထားတယ်33ခုနှစ်ခုနှစ်ခုအစုက33မျိုးဟောတယ်အဲ့ဒါနှစ်ဖြာကျမဆက်ဟောပြအောင်33မျိုးအဲ့ဒါနဲ့ပတ်သက်ပြီးတော့လည်းမငင်းနဲ့တဲ့သုံးချက်စုနဲ့ပတ်သက်ပြီးတော့လည်းပဲဟောထားတာအများကြီးပဲနော်40ကျော်တယ်သုံးခုနဲ့ပတ်သက်ထားကြတော့40ကျော်တယ်40နဲ့50နဲ့ခုနှစ်ခုအဲ့လိုဟောသွားတာအဲ့ဒီအချက်တွေအဲ့ဒီအချက်တွေဟာစိတ်ဝင်စားစရာကောင်းတဲ့အချက်တွေပေါ့ရှင်သာရိပုတ္တရာဒါတွေနဲ့ပတ်သက်ပြီးမြတ်စွာဘုရားဟောတဲ့တရားတွေကိုအနှစ်ချုပ်ပြီးတော့ဒါတွေနဲ့ပတ်သက်ပြီးအငင်းခုမလုပ်ဖို့ဏိကနာတ္တဗုဒ္ဓရဲ့တရားတွေနဲ့ပတ်သက်ပြီးအငင်းခုနေဖြစ်ပြီးတော့သူတို့ဟာစိတ်ပြည့်စရာဖြစ်လောက်အောင်ရှံဖြစ်ကုန်ကြတယ်တော့မြတ်စွာဘုရားမရှိတဲ့အခါမှာအဲ့ဒါတွေရမဖြစ်ဖို့ကျွတ်တင်ပြီးတော့ဆုံးပါတဲ့စကားပဲဒါနော်ဒါကြောင့်တရားချက်ခင်သူတော်စင်ပြိဿပေါင်းတို့မြတ်စွာဘုရားရဲ့ပါဝါခီးမှာရှင်သာရိပုတ္တရာကကျွတ်တင်ပြီးတော့သ သာသနာတော်အထွန်းရှိမြတ်စွာဘုရားရဲ့အဆုံးအမတရားတွေနဲ့ပတ်သက်ပြီးအငင်းခုံတွေမဖြစ်ရအောင်ကျွတ်တင်ပြီးတော့သင်္ကေတိဓမ္မတွေကိုဟောကြားဆုံးမခဲ့တာဖြစ်တယ်အဲ့ဒီသင်္ကေတိဓမ္မတွေနဲ့ပတ်သက်ပြီးတော့ဘုရားကိုကြည်ညိုကိုးကွယ်ကြတဲ့ပုဂ္ဂိုလ်တွေအားလုံးဟာတသနဲ့ထွက်ပြီးတော့လိုင်းနာကျင့်သုံးကြရမှာဖြစ်တယ်အငင်းမပွားဘဲနဲ့ဒီပေါ်မှာပဲလုံးဝရပ်တည်ပြီးတော့ เนาะจิญญะจุกก็อัธรจามาဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားပြီးကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှိစေချာအရှင်ဖေယဖေယတပည့်တော်တို့သည်ဓမ္မအတိညာရရှိမှတ်သာလင်
နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာရရှိစေရန်ရှိတန်ကြလျေဓမ္မသဘင်စင်ကျင့်ပါပြုလို့ကြ၍အမတဒါနဓမ္မဒါနတရားအလှူတော်ကိုပေးလူကြပါကုန်၏ တရားတော်မြတ်ကိုကျိုးသိလေးမြတ်စွာမမတ်သားသာအာယုန်ထားလျေနာကြားကြပါကုန်၏တရားတော်မြတ်ကိုတတ္တပဝတ္ထုအဆုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလို့ကြရသော ဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏ဖြစ်ပါစေသတည်းဤကောင်းမှုဤဖို့ပါကကိုအမိအဖာအဖိုးအဖွာဆွေမျိုးညာတိတို့အားကုသိုလ်အမြဝေငှပါကုန်၏ သာသနာတော်ဆောင်းနှံလောကဆောင်းနှံတို့အားကုသိုလ်အမြဝင်ခပါကုန်၏သုံးစတဲ့ဘုံကျင့်လေကုန်သောလုံးစုံများစွာတတ္တဝါတို့သည်ကုသိုလ်အမြကိုစီရကြကုန်သည်ဖြစ်၍ကိုစိတ်နှပြချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း